ဟုတ်ကဲ့ဒေါက်တာစင်မောင်ထွေးအများသိတဲ့ဒေါက်ထွေးချိန်မှန်ခင်ဗျာကျွန်တော်တို့ TB အဆုတ်နာယောဂနောက်ဆုံးအခြေအနေကိုပြောတာမှာပြီးခဲ့တဲ့နှစ်ပတ်တုန်းကတော့ဆရာကြီးသမိုင်းနဲ့ချီကူးဆက်သိဆုံးမှုတွေများခဲ့တာနောက်လက္ခဏာပြတာနဲ့ဆေးရင်ပါ TB ပြဿနာအကြောင်းပြောပြီးမှဒီတစ်ပတ်တော့ဆရာကြီးပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့ဒီသန်းချီကူးဆက်ခံထားတဲ့လူတွေရဲ့အန္တရာယ်အခြေအနေကိုပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီး
ဒီ TB 4ကကူးဆက်ခံရတိုင်းလေယောဂပေါ်မလာဘူး။ဘာကြောင့်ပေါ်မလာလဲဆိုရင်သူတို့ရဲ့ခန္ဓာကိုယ်ကနေပြီးတော့တိုက်ထုတ်ထားတဲ့အတွက်ကြောင့်ခုခံကကောင်းနေသေးတဲ့အတွက်ကြောင့်အဲ့ဒီတီဘိုးကတော့ရောက်နေပြီ။သို့သောဒီ TB ရဲ့ယောဂလက္ခဏာမပေါ်သေးဘဲနဲ့ရှိရတဲ့အစင်မှာအဲ့တော့ကိုငုံချိုး TB ပေါ့လေ latent TB infection လို့ခေါ်ပါတယ်။အဲ့တော့လူတွေကကွန်တက်တာနားပြီးလေမှာတန်း1800ကကူးဆက်ခံထားပြီးဖြစ်တဲ့သူတို့တဲ့ရနေပြီးတော့မှနောက်ထပ် 10% လောက်ကနေပြီးတော့အချိန်မရွေးTB ယောဂဖြစ်သွားသည်အထိလောက်သွားနိုင်လို့ဆိုပြီးတော့ပြင်ဆင်များတွတ်ထားပါတယ်အဲ့တော့ငုံချိုး TB အရင်ကကကမ္ဘာလူ့အရေး၄ပုံတပုံဒါမှမဟုတ်25ရာခိုင်နှုန်းရှိမယ်လို့ကြံပြမှတ်ထားလို့ရပါတယ်ခင်ဗျ
ာကျွန်တော်များတဲ့သဘောရှိတော့ဆရာနော
်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုခုနကဒီငုံချိုးအဆင့်မှာတခြားလူကိုကုနေနေနေတာရှိတာဆရာ
ငုံချိုးအဆင့်မှာတော့တော့ချောက်မကူသေးဘူးဆိုတော့ TB အဆုတ်ယောဂအဆုတ် TB ဖြစ်သွားပြီဆိုလို့ရှိရင်တော့ကုနေနေအဆင့်ရောက်သွားတယ်သို့တော့သူကိုယ်တိုင်ကချင်းကြိုက်ဘုံတစ်ခုကိုပြေဆောင်ထားရတယ်ပဲကိုကသူ့ခန္ဓာကိုယ်မှာရှိနေပြီးတော့သူ့ကိုတက်ခဲ့ဖို့တည်းစောင့်နေတာဖြစ်ပါတယ်အဲ့လိုမျိုးတွေကိုကျွန်တော်ကရှာဖွေပေါ်ထုတ်ရပါမယ်ပေါ်ထုတ်မှသာလေသူက TB ဖြစ်မသွားဘူးဟိုအစီအစီရောဂါအဆင့်ရောက်သွားလို့ရှိရင်သူများကိုကုလို့မှဖြစ်ပါတယ်ခုံရှိုးအဖြစ်မှတော့မကူးသေးပါဘူးဆရာ
ဟုတ်ကဲ့အဲ့တော့သိဖို့ခက်တာပါဆရာနော်ဒါပေမဲ့ဒီဆေးစစ်နိုင်လို့ရှိရင်ငုံရှိုး TB ဆင်မှာသိနိုင်တဲ့သဘောပေါ့
ဟုတ်ကဲ့ငုံရှိုး TB ကိုရှာနိုင်အောင်ဒီတခွဲနီးစနစ်တွေကိုစစ်တယ်ပေါ့လေနီးပညာစစ်တယ်ပေါ်လာပါပြီအဲ့ဒါတွေနဲ့လိုအပ်တဲ့လူတွေကိုစစ်ပြီးဖို့ဆိုတော့ကျွန်တော်တို့ရဲ့ဒီစီမံချက်ရဲ့ကောင်းကောင်းစင်တယ်မှာအလုံးပါရပါတယ်ဟုတ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာလက္ခဏာလည်းမပေါ်တော့ကျိုးလည်းမသိနိုင်တော့ဆရာကလည်းဒီလိုအပ်တဲ့သူတွေပေါ့နော်စစ်တင်တဲ့အန္တရာယ်ကြီးတဲ့သူတွေလို့ပြောရမှာဆရာ
ဟုတ
် brick shutter များတဲ့သူတွေပေါ့နော
်ဟုတ်တယ်သူကခုနကကျွန်တော်ပြောလိုပဲချင်းကြိုက်ဘုံတကူလိုပဲဥထဲမှာရှိနေတာဖြစ်ပါတယ်အဲ့ဒါသူတို့ကိုကျွန်တော်တို့ကရှာပေးမှရပါတယ်ရှာပေးပြီးတော့မှသူ့ကိုစိတ်ကုပေးရပါမယ်တကယ်လို့မကုခဲ့လို့ရှိရင်သူကယောဂဖြစ်ပြီးညောင်းကိုလည်းကူးမယ်ဒီလိုရတဲ့တိုင်းနာဖို့လို့လေကျွန်တော်ပညာပေးနေရတာ။နောက်ဆရာဝန်နေနဲ့ပြောပြပေးနေရတာဖြစ်ပါလေ
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာဆရာကြီးငုံရှိုး TV အစ်မလိုအပ်တဲ့လူတွေကိုချားရမယ်ဆိုတော့ဘလို့လူတွေကလိုအပ်တဲ့လူတွေဖြစ်လေရှိလေ။ဟိုသူတို့ကိုယ်လည်းသိထားအောင်ပေါ့နော်။တကယ်လို့ကိုကမရှာနိုင်တောင်သူတို့ကလာပြီးတော့လေဒီဆက်သွင်းနိုင်အောင်ဘလို့လူတွေကဒီလိုအပ်တဲ့အန္တရာယ်ရှိတဲ့လူတွေပြောရမှာဆရာနော် TV ကူးခံဖို့အတွက
်ဟုတ်ကဲ့
Risk factor ရှိတဲ့လူတွေ
Risk factor မှန်ပါလေခင်ဗျ
။ဟုတ်ကဲ့။အဲ့လိုလူတွေကဘလို့လူတွေပိုသတိထား
ပထမဆုံးတည်းအများဆုံးသိထားမယ့်လူတွေကတော့ TB ယောဂါဖြစ်ပွားနေတဲ့လူတယောက်ရှိနေသောအိမ်ကမိသားစုရဲ့အားလုံးပဲနော်သူအိမ်ထဲနေတဲ့အတွက်ကြောင့်ကုသနယ်ဖို့အခြေအနေပိုများတယ်အဲ့လိုလူတွေကိုရှာကိုရှာရမယ်နောက်တစ်ခုက TB ကခုနကျွန်တော်ပြောလို့ပဲ TB ပိုးကဝင်ရောက်သွားတိုင်းလဲယောဂါမဖြစ်ဘူးမဖြစ်သေးဘူးမဖြစ်သေးတဲ့အခါကျတော့ဘလိုလူတွေမှဖြစ်လဲဆိုလို့ရှိရင်အာဟာရဓာတ်နော်အရေးအကြီးဆုံးကအာဟာရဓာတ်ပဲအာဟာရဓာတ်ဆိုတာပရိုတိန်းတို့ကစီဓာတ်တို့ဗီတာမင်ဓာတ်တို့အစရှိတဲ့အာဟာရဓာတ်တွေကိုကုန်လုံးစွာနဲ့ညတာစွာနဲ့တော့အသားဓာတ်အပါအဝင်ပေါ့လေအဓိကအပြင်အသားဓာတ်လည်းကလည်းအရေးကြီးပါတယ်အဲ့ဒါတွေကိုမစားနိုင်လို့ဆိုလို့ချင်းခုခံအစနစ်မကောင်းတော့ပါဘူးခုခံအစနစ်မကောင်းတဲ့အချိန်မှာဒီဘိုးကသူ့ကိုတက်ခိုက်တော့မှာဖြစ်ပါတယ်အဲ့တော့ခုခံအစနစ်ကျဆင်းနေတဲ့လူတွေဥပမာအရှက်မီဘိုးတွဲပြီးဖြစ်နေတဲ့လူမျိုးတွေအဲ့လိုမျိုးတွေမှာဆိုလို့ချင်းသတိထားပြီးတော့မရှိုးတူပြီးသူတို့မှာဖြစ်နေနိုင်ပါတယ်သူတို့ကိုလည်းဥသာပေးပြီးရှာရပါမယ်နော်အာရတဘလုံးလုံးတဲ့လူတွေရှာပါမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဘလူလူအမျိုးသားတွေမှာဒီဖြစ်ဖို့အန္တရာယ်များသေးလဲဆရာ
ဒီပေါ့ rich ညာတဲ့လူတွေကဆီလိတောက်တဲ့လူတွေပါပါလေကျွန်တော်တို့ synthesize ပြောနေတဲ့ဆီလိတောက်တဲ့လူတွေရဲ့အားလုံးရဲ့ငယ်နှုန်းတချို့ဟာဆိုလို့ရှိရင် TB ဖြစ်တာကိုတွေ့တယ်အဲသို့မဟုတ်တနည်းအားဖြင့်ပြောရရင် TB ဖြစ်တဲ့လူအားလုံးကိုပြန်ပြီးတော့စစ်ဆေးကြည့်လိုက်ရင်20ရာခိုင်နှုန်းကဆီလိတောက်တဲ့လူတွေဖြစ်နေတယ်အဲ့တော့ဆီလိတောက်တဲ့လူတွေဆိုတာ TB ရောဂါဖြစ်နိုင်တဲ့ခွန်းလမ်းများတဲ့အတွက်ကြောင့်အဲ့လိုလူမျိုးတွေကိုလည်းလောက်ရှိုးဒီပြရှိမရှိရှာတယ်ပါလေရှာပြီးတော့တို့ရရင်ကုသမှုပေးရပါမယ်။နောက်အယ်ကိုဟောလစ်စင်ပေါ့လေအရက်ပေါ့ရက်တော့တဲ့လူရယ်များသောအားဖြင့်အရက်အလုံးကျုံတော့တဲ့ခါမှာအစားကောင်းကောင်းမစားပြတော့ဘူး။သာဓာတ်တော်လည်းမစားပြတော့ဘူး။အရက်နဲ့ပဲတို့ကအာဟာရပြည့်ပြီးတော့ဟိုကယ်လိုရီရပြီးတော့နေနိုင်တဲ့ခါကျတော့တို့ကလည်းဓမ္မကြီးချွတ်တဲ့နေပါလေ။ခုခံစနစ်ချွတ်တဲ့နေပါလေ။အဲ့လိုလူမျိုးဆိုလို့ရှိရင်လည်းမရှိုးဒီပြဖြစ်ဖို့ခွင့်လန်းပုံများပါလေ။အဲ့လိုလူမျိုးလည်းရှာဖွေပြီးတော့အဖြစ်မနေစစ်ပြီးလို့တို့ပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်ဖို့အန္တရာယ်များတဲ့သူရှိသေးလားဆရာကြီ
းဒါဘေးလို့ပြောရလို့ရှိရင်အဲနည်းနည်းကြိုပြောရမလို့ဖြစ်တော့ပေါ့လေကဘာပေါ်မှာ TB အဖြစ်ပွားမှုအများဆုံးသော နိုင်ငံတွေရှိပါတယ်။ TB ဝင်တို့ဝင်ကိုဖြစ်နေတဲ့နိုင်ငံတွေရှိပါတယ်။ဒါနိုင်ငံမောင်း94နိုင်ငံရှိတဲ့အထက်မှာ TB ဝင်တို့ဝင်ဖို့ဖြစ်နေတဲ့နိုင်ငံတွေလို့သတ်မှတ်ထားတော့ဒီတသိန်းလျင်40လောက် TB ဖြစ်တယ်ဆိုလို့ရှိရင်အဲ့အထက်ဟာ TB အထက်ဆုံးနိုင်ငံလို့သတ်မှတ်ထားပါတယ်။အဲ့တော့မြန်မာနိုင်ငံအပါအဝင်နိုင်ငံမောင်း30ဟာ TB ဝင်တို့ဝင်ဖို့ပေါ့ TB အထက်ဆုံးနိုင်ငံတွေဖြစ်ပါတယ်။အဲ့တော့အဲ့လိုနိုင်ငံမှာနေတဲ့လူတွေဆိုလည်းတဲ့ပညာရှင်များဆိုတာကခွင့်ကားတဲ့လူမော်ရှိုး TV ရှိများဖြစ်များဖြစ်မလားဆိုပြီးတော့စစ်ဆေးထားတင်ပါတယ်လို့ပြောထားပါတယ်ခင်ဗျအဲနောက်တော့ကရွှေပြောင်းနဲ့ရွှေပြောင်းသွားတဲ့ migrant ဟိုပါတယ်အမအမေရိကန်ဝင်လာတဲ့လူတွေဆိုရဲမှာအဲ့ဒီလူကဘယ်နိုင်ငံလာခဲ့တာလဲသူလာခဲ့တဲ့နိုင်ငံက TV ဝင်တို့ပေါ်ပြတဲ့နိုင်ငံလာတာဆိုလို့ရှိရင် TV အဖြစ်များဆုံးနိုင်ငံဖြစ်တယ်အဲ့ဒီလူကိုလည်း TV များဖြစ်မလားလို့နော်မော်ရှိုး TV များရှိနေမလားလို့တန်ဆေရထားပြီးတော့ရှာဖွေသင့်တယ်လို့ပဲပြောထားတာရှိပါလေခင်ဗျ။ဟ
ုတ်ကဲ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံတော့အတော်များများစစ်သင့်တဲ့နေရာမှာရှိနေတာပေါ့ဆရာနော်
။မှန်ပါလေခင်ဗျ။တခါလဲကျုံလို့ဆက်ပြောရရင်အမေရိကန်နိုင်ငံမှာလည်းအခုဆိုလို့ချင်း TV ဖြစ်ပွားမှုကဒီစစ်ပေါင်း30အတွင်းမှာလုံးဝတော်တော်ရော့ကျနေတဲ့အနေထားနဲ့နှစ်ပေါင်း30ကျော်လာတဲ့အချိန်မှာအခု2020ကနေစပြီးတော့ TV ဖြစ်ပွားမှုလေးနည်းနည်းပြန်တက်နေတယ်လို့ကြားပါရတယ်။အဲ့တော့လည်းဆိုတော့ COVID နဲ့လည်းဆက်ဆက်နေပါတယ် COVID 19ပြန်ဖြစ်တဲ့အချိန်မှာအဲ့လူတွေကဆေးရုံတက်ကြတယ်ဆေးရုံမှာ COVID ဖြစ်တဲ့လူတွေက TV ရှိတဲ့လည်းပါမယ် TV မရှိတဲ့လည်းပါမယ်ခြားနိုင်ငံတွေလည်းပါမယ်အဲ့လိုကနေပြီးတော့ပြန်လည်ပြီးတော့ဒီအမေရိကန်မှာနေတဲ့ငွေကိုရှိပြီးသား migrant မဟုတ်တဲ့လူတွေရှိကိုကူးစက်တယ်လို့ယူဆပြီးတော့ TV ဖြစ်ပေါ်အောင်ကိုပြန်တက်နေတယ်လို့ပြောတဲ့အတွက်ကြောင့်အမေရိကန်မှာပြန်လည်ပြီးတော့သတိရှိဖို့အတွက်ပြောဆိုနေကြတာတွေတွေ့ရပါတယ်ခ
င်ဗျဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ